ကယားပြည်နယ်မှာအရသားတွေတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အကြမ်းဖက်လို့ရတဲ့ဇက်တိုက်ကျူးလွန်နေသူတွေကိုအပြစ်ပေးအရေးယူနိုင်ရေးတာဝန်ခံမှုရှိအောင်ဆက်ပြီးတော့ဖိအားပေးသွားမယ်အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကမနေ့ဒီဇင်ဘာလ26ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အမေရိကန်တန်ယုံနဲ့ကုလသမဂ္ဂတို့ကရက်ဆက်ကြမ်းကြုတ်တဲ့လောက်ရအဖြစ်တုံ့လုတ်စိတ်မကောင်းဖြစ်မိတဲ့အကြောင်းပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့တိုင်းဒါလက်နက်ကိုင် KNPP နဲ့ PDF လက်နက်ကိုင်တွေကစတင်တက်ခိုက်လို့အပြန်အလှန်ပစ်ခတ်ရင်းအရသားတွေတည်ဆုံခဲ့တာလို့တုံ့ပြန်ပြောဆိုထားပါတယ်ဒီဇင်ဘာလ24ရက်နေ့ကကယားပြည်နယ်ဖရူဆိုမြို့နယ်မိုးဆိုးရွာအနီးမှာဖြစ်ပွားခဲ့တဲ့ကယားပြည်နယ်မှာအရသားတွေအပေါ်တိုက်ခိုက်မှုသတင်းတွေကြောင့်ထိတ်လန့်တုံ့လုံမိကြောင်းကုလသမဂ္ဂစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်ကလည်းမနေ့ဒီဇင်ဘာလ26ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ခင်ဗျာ